အာနာစသိမ်းခဲ့ပြီးတဲ့အချိန်ကစလို့မတည်ငြိမ်မှုတွေစူပူမှုတွေနဲ့ကေယောဂါတွေကြောင့်အာဆီယံကချမှတ်ထားတဲ့ဘုံသဘောတူညီချက်၅ချက်ကိုအကောင့်ထဲမဖို့နိုင်ခဲ့တာဖြစ်တဲ့အကြောင်းစစ်ခေါင်စီဥက္ကဋ္ဌကဒီနေ့ပြောသွားပါတယ်။ရေးပေါ်ကာလတည်တန်းတိုးထားတဲ့6လအတွင်းမှာစီးပွားရေးဥမှုအောင်လုပ်မယ်လို့လည်းပြောပါတယ်။စစ်ခေါင်စီဥက္ကဋ္ဌရဲ့နိုင်ငံအခြေပြမင်ကွန်းအပေါ်မှာနိုင်ငံသုံးသက်သူတွေရဲ့တုံ့ပြန်ချက်တွေကိုရန်ကုန်ကစူးစီးတင်ဆက်ထားတာကိုကိုစော်ဝဲလိုင်းပြောပြပေးပါမယ်ရှင်။
စစ်ကောင်စီဥက္ကဋ္ဌဗိုလ်ချုပ်မူကြီးမေအောင်လိုင်းကဩဂုတ်လ၁ရက်နေ့ဒီကနေ့မှာ၁၈လကြာအာဏာထိန်းသိမ်းထားချိန်အတွင်းနိုင်ငံနဲ့ပတ်သက်တဲ့အခြေအနေတွေကိုနိုင်ငံအခြေပြုမိန့်ခွန်းပြောဆိုတာမှာထည့်သွင်းပြောဆိုခဲ့တာပါ။ပညာရေး၊စီးပွားရေး၊ကျန်းမာရေးနဲ့ငြိမ်းချမ်းရေးဆိုင်ရာကိစ္စရပ်တွေကိုမိန့်ခွန်းအတွင်းထည့်သွင်းပြောဆိုခဲ့ပါတယ်။ဒါ့အပြင်အခုနှစ်ထဲအာဆီယံဘုံသဘောတူညီချက်တွေကိုအတက်နိုင်ဆုံးအကောင့်ထဲဖော်သွားမယ်ဆိုတာကိုလည်းထည့်သွင်းပြောဆိုခဲ့ပါတယ်
။ပြီးခဲ့တဲ့နှစ်ကာလအတွင်းမှာမြန်မာနိုင်ငံမှာကိုဗစ် -19 ရောဂါဒုတိယလှိုင်းနဲ့တတိယလှိုင်းမှာပြင်းထန်စွာခံစားခဲ့ရပြီးကိုဗစ် -19 ကဘီယောကကျော်လှားဖို့အပြင်းထန်လုံပတ်နေရသလိုပြည်တွင်းစီဘူစာနာပြအချမ်းဖုများကိုဖြည့်ရှင်းဆောင်ရွက်နေရတဲ့အတွက်နိုင်ငံတည်ငြိမ်မှုမရှိလို့အာဆီယံဘုံသဘောတူညီချက်အကောင့်ထဲဖော်နှံဖို့အခက်အခဲရှိခဲ့ပါတယ်ယခုနှစ်မှာတော့အခြေအနေအလုံးတိုးတက်လာပြီးဖြစ်တဲ့အတွက်ဘုံသဘောတူညီချက်900ထက်ကဦးစားပေးဆောင်ရွက်နေတာတွေကိုအဖြစ်နဲ့ဆိုအာဆီယံမူပေါင်းနဲ့အညီဆောင်ရွက်သွားပါမယ်
။ဒီချိန်ထဲမှာပဲပြည်တွင်းရေးတရားစီရင်ရေးဥပဒေပြည်ရေးနဲ့နိုင်ငံတော်အချုပ်အခြာအာဏာကိုထိပါမှုမဖြစ်အောင်ဆောင်ရွက်နေတယ်ဆိုတာကိုလည်းထည့်သွင်းပြောဆိုပါတယ်။အာဆီယံမူပေါင်း၅ချက်ထဲမှာပါဝင်တဲ့လက်ရှိနိုင်ငံရေးပြဿနာတွေကိုဆွေးနွေးဖြေရှာဖို့ဒေါက်ဆန်းစုကြည်အပါအဝင်တွေ့ဆုံတဲ့သူတွေနဲ့ဆွေးနွေးဖြေရှာတဲ့နယ်ဆိုတဲ့အချက်ဟာဖြစ်နိုင်ခြေနည်းပေမဲ့အာဆီယံအထုကိုယ်စားလှယ်ကိုဒေါက်ဆန်းစုကြည်နဲ့တွေ့ဆုံခွင့်ပေးတဲ့အစီအစဉ်ကတော့ဖြစ်ကောင်းဖြစ်လာနိုင်ခြေရှိတယ်လို့နိုင်ငံရေးလေလာတုံးတက်သူဦးရဲထွန်းကပြောပါတယ
်။ဇာမဲ6လအတွင်းမှာသူတို့နိုင်ငံရေးရာလို့အပြောင်းလဲပေါ့နော်။အပြောင်းလဲဆိုတာကမတွေ့ဘူးမတွေ့နေဘူး။ဟိုအဓိကအားဖြင့်တော့ဟိုတိုင်းတိုင်းနဲ့နိုင်ငံနဲ့မဟုတ်ဘူး။အာဖီယံကတွေ့နေတင်တာ၊ရှိနိုင်နေတင်တာကလည်းအခုဘုံပြိပခဖြစ်လာတဲ့ပြိပခအစ်စ်ပေါ့ဗျာ။အဲ NUG PDF တွေနဲ့ဖြစ်နေတဲ့လက်နက်ကင်ပြိပခပေါ့နော်။အဲအဲ့ဒီဟာတွေနဲ့ပတ်သက်ပြီးတော့ဒါဆိုသူတို့ကကြေဘူးမဆွနေဘူးဆိုတော့ခါကနေပြီးတော့သူတို့အပြောင်းလဲလုပ်မယ်ဆိုတဲ့သဘောပေါ့အဲ့တော့ဒါရိုက်အားဖြင့်NUG PDF တွေနဲ့ဖြစ်ချင်ပါလဲဖြစ်မယ်နော်ဒေါက်ခန်းစုကြည်နဲ့ဆွနေတာမျိုးလဲဖြစ်ချင်ဖြစ်မယ်ပေါ့အာဆီယံကမျှော်လင့်နေတဲ့နိုင်ငံတစ်ခုကြီးကိုတော့သူတို့တွားလိုက်မယ်လို့အဲ့လိုဟိုနားလည်ရပါတယ်
မြန်မာဟာအာဆီယံအဖွဲ့ဝင်နိုင်ငံဖြစ်တာနဲ့အညီအဖွဲ့ရဲ့ဆုံးဖြတ်ချက်တွေကိုလေးစားလိုက်နာမှုရှိတယ်ဆိုတဲ့အကြောင်းစစ်ကောင်စီဥက္ကဋ္ဌကမင်ကုန်းမှာထည့်သွင်းပြောဆိုခဲ့ပေမဲ့အခုချိန်အထိအာဆီယံဘုံသဘောတူညီချက်၅ချက်ကိုအကောင့်ထည့်ဖို့မှုအားနေတာနဲ့ဥပဒေနဲ့မညီတဲ့တည်တံ့စီရင်မှုကိုနိုင်ငံတကာကရောအာဆီယံနိုင်ငံတွေကပါပြစ်တင်ရှုံချခဲ့ကြပါတယ်။ဒါကြောင့်လဲစစ်ကောင်စီရဲ့နိုင်ငံရေးအရကိုစားပြုသူကိုမဖိတ်ဖို့အာဆီယံအဖွဲ့ကဆုံးဖြတ်ထားပါတယ်။အရေးပေါ်ကာလတက်တန်းတိုးထားတဲ့6လတာကာလအတွင်းစီးပွားရေးတိုးတက်ဖို့ချင်းငွေတွေထုတ်ချေးဖို့ပြင်ဆင်နေတယ်လို့ပြောဆိုပေမဲ့လက်ရှိစစ်ကောင်စီချမှတ်ထားတဲ့စီးပွားရေးအစီအစဉ်နဲ့ပတ်သက်လို့ပညာရှင်တွေဘက်ကဝေဖန်ပြောဆိုမှုတွေရှိနေသလိုမြန်မာနိုင်ငံရဲ့စီးပွားရေးဟာအကြဘက်ကိုဦးတည်နေတယ်လို့ပြည်တွင်းပြည်ပမှာရှိတဲ့စီးပွားရေးပညာရှင်တွေကသုံးသပ်ကြပါတယ်။လက်ရှိစစ်ကောင်စီရဲ့စီးပွားရေး policy နဲ့ပတ်သက်လို့ပြည်တွင်းစီးပွားရေးပညာရှင်တူဦးကအခုလိုသုံးသပ်ပါတယ
်။ဒီထုံးကမှာဒီစစ်တပ်ကလုပ်တဲ့စီးပွားရေးဟာမောက်မြင်ခဲ့ဖို့ဟိုမောက်မြင်တဲ့ပြင်ကြောက်ဆုံးနေတာပဲရှိတယ်။ဟုတ်ရှော့အခုကတော့အဆုံးဆုံးချင်းလေးလို့ပြောလို့ရတယ်။စီးပွားရေးနဲ့ပတ်သက်လို့ငွေကြေးပန္နာကြီးတရားမှဖြစ်တင်ဖြစ်တဲ့ကိစ္စတွေဘန်းကိုရှောက်တာမရှိဘူး။ဘင်းကြီးနဲ့ပဲဖြစ်ဖြစ်ဟိုဒီအနာဒီမီကိုလို့ပါကုန်ဆုံးပေါ့ရာနော်။လုံနေတဲ့ကာလမျိုးတရားဥပဒေစိုးမိုးရေးမရှိတော့တဲ့အချိန်ဘန်းကြီးမှာအနှစ်ခွဲနေပါလောက်ကမှအများကြီးကမောက်ကမှဖြစ်သွားပြီးယုံကြည်မှုတွေလည်းအုံလုံးပြောက်ဆုံးသွားတဲ့အချိန်မှာဒီလိုကာလမှာသူ့ခန္ဓာနဲ့သူရည်တည်နေတဲ့လုံတောက်တိခတ်တာပြီးဆိုဘလောက်ပြတ်သွားဦးမလဲ
စစ်ကောင်စီဥက္ကဋ္ဌကတော့တိုင်းဒေသလက်နက်ကိုင်အဖွဲ့တွေနဲ့ဒုတိယအကြော့ငင်းချင်းရေးဆိုင်ရာတွစ်ဆုံဆွေးနွေးမှုတွေပြုလုပ်သွားမယ်လို့ပြောဆိုပေမဲ့ဘလို့ပုံစံနဲ့လှုပ်ဆောင်သွားမယ်ဆိုတာကိုတော့ထည့်သွင်းပြောဆိုခဲ့ခြင်းမရှိပါဘူးခင်ဗျာ